COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့ဆိုပြီးတော့တုံးနစ်ကျော်ပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နဲ့မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတချီလိုက်ကြဆက်သွယ်ထားတဲ့ချစ်ကြည်ရေးသရတစ်ကိုဖေဗူရီ20ရက်နေ့ကပြန်ပြီးတော့ဖွင့်လှစ်လိုက်ပါတယ်။ဒီသတင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်တုံးနစ်ကျော်ကြာပိတ်ထားခဲ့တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်နဲ့မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိုက်ကြဆက်သွယ်ထားတဲ့ချစ်ကြည်ရေးတရားတစ်ကိုဖေဖော်ဝါရီလ20ရက်နေ့ကပြန်ဖွင့်လိုက်ပြီးတာချီလိုက်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကဦးဆောင်ပြီးလူဝင်မှုကြီးကြပ်ရေးအဖွဲ့အစည်းနဲ့နေမြေကန်အာဏာပိုင်တွေကတက်ရောက်ခဲ့ပါတယ်။တရားတစ်ကိုဖျက်ဆီးဖို့အတွက်မြန်မာနိုင်ငံဘက်ကတော့မှတ်ပုံတင်နေအပြင်ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေလိုအပ်တယ်ဆိုပြီးတာချီလိုက်ခရိုင်အုပ်ချုပ်ရေးမှုဦးမြင့်နိုင်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
ဆက်တန်းနဲ့ဆိုပြီးကြတော့ကျွန်တော်တို့ကဒီလိုအနေနဲ့တော့ပြည်သားတွေပါတာပါတယ်။ကျွန်မရပါပါဘူးကလည်းအနေဆုံးပါတဲ့လူတွေဖြစ်ပါတယ်။
နေဆက်ကျတော့လက်မှတ်နဲ့တွာလာရတဲ့တရားပြစ်ပိတ်ထားတာကြောင့်နှစ်နိုင်ငံခရီးသွားတွေဟာတရားမဝင်တဲ့နီးလန်းတွေနဲ့ကူတန်တွာလာမှုတွေလုပ်ခဲ့ကြပြီးတရားပိတ်ထားတဲ့၃နှစ်ကျော်အတွင်းမှာလူပုံကူးမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။တရားပြစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုတဲ့လုပ်သားတွေဆေလွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံအတွင်းအလုတ္တမားပြက်လက်မှုတွေလည်းကြုံခဲ့ရပါတယ်။COVID-19 ကာယောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနေဆက်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာနေဆက်မဲဆောက်မြောက်ပြည်ချစ်ကြည်တရားတစ်ကိုတော့ဇန်နဝါရီလ၁၂ရက်နေ့မှာပြန်ဖွင့်ခဲ့ပါတယ်။အခုမဲဆိုင်တာချီလိုက်တရားကတော့ဒုတိယမြောက်ပြန်ဖွင့်ခဲ့တဲ့ချစ်ကြည်တရားလည်းဖြစ်ပါတယ်ရှင်။